ပေါ်ရဟမင်းကြီးဖရန်စစ်ရဲ့မွန်ဂိုလီးယားနိုင်ငံပထမဦးဆုံးခီးစဉ်ဒီကနေ့အဆုံးသတ်ချိန်မှာပဲဖျားကြောင်းကနေကြီးကြပ်မဲ့အိုးမဲ့အိမ်မဲ့တွေအတွက်ဆေးကန်းနဲ့နေစရာအဆောက်အဦအတွက်အုံမြင့်ချပေးခဲ့ပါတယ်။ဒါဟာဘာသာဝင်တွေတိုးလာဖို့ရည်ရွယ်တာမဟုတ်ဘဲနဲ့ခရီးယန်ဘာသာရဲ့သံတားတရားကိုရိုးရိုးစင်စင်ကျင့်သုံးတာဖြစ်တယ်လို့ပေါ်ရဟမင်းကြီးကမိန့်ကြားခဲ့ပါတယ
်။ပေါ်ရ
ဟမင်းကြီးမိန့်ကြားခဲ့တာကတော့တိုင်းပြည်တစ်ခုရဲ့ဖွံ့ဖြိုးမှုဟာစီးပွားရေးကြွယ်ဝချမ်းသာမှုတွေလက်နက်အင်အားကောင်းမှုရင်းနှီးမြှုပ်နှံမှုတွေအပေါ်မှာမူမတည်ပဲနဲ့ပြည်သူတွေရဲ့ကျန်းမာရေးပညာရေးထောက်ပံ့နိုင်စွမ်းအပေါ်မှာသာမူတည်ကြောင်းပေါ်ရဟမင်းကြီးကမိန့်ကြားခဲ့တာဖြစ်ပါတယ်။ကက်သလစ်ခရစ်ယာန်သာသနာနှစ်ပေါင်း30ကြာအမြင့်တွယ်တည်ရှိနေတဲ့မွန်ဂိုလီးယားမှာသုံးသက်ဆောင်စာတင်ကျောင်းဟောင်းတစ်ခုမှာဆေးကန်းတဲ့နေရာဖန်တီးတာကိုလည်းပေါ်ရဟမင်းကြီးဒီကနေ့ပဲတွားရောက်ကြည့်ရှုခဲ့ပါတယ် House of Mercy လို့နာမည်ပေးထားတဲ့အဆောက်အဦကိုတန်းစင်နဲ့ရေတော်နဲ့ပတ်ဖြန်းဆူတောင်းပေးခဲ့ပြီးတဲ့နောက်မှာတော့ပေါ်ရဟမင်းကြီးကသူ့ရဲ့ခီးစဉ်အဆုံးသက်လေးစိတ်ကိုထွက်ခွာသွားခဲ့ပါတယ်လေးစိတ်ကိုအသွာလမ်းခီးမှာတော့တခြင်းနေတီဆိုအလံနေဝှက်လျမ်းပြီးတော့ပေါ်ရဟမင်းကြီးကိုကြိုဆိုခဲ့ကြပါတယ်အိမ်ကြီးချင်းတရုတ်နိုင်ငံမှာဘာသာရေးအရာဖိနှိပ်မှုတွေကြုံနေရချိန်မှာပဲမွန်ဂိုလီးယားနိုင်ငံကိုပေါ်ရဟမင်းကြီးတွားရောက်တာလည်းဖြစ်ပါတယ်ရှင်